ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွန်ရက်ထဲကိုထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အစင်းမြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပါလီမန်ကိုပြောကြားလိုက်ပါတယ်။နိုင်ငံခြားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးလွှတ်တော်အမတ်တွေကိုအသိပေးခဲ့တာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။အဓိကပါတီကြီး၃ခုဖြစ်တဲ့ Liberal Labour နဲ့ National Party တွေနဲ့ဆိုင်တဲ့ Computer ကိုရက်တွေအပေါ် February လ၈ရက်နေ့တုန်းကတိုက်ခိုက်ခံခဲ့ရတာပါ။ဒါပေမဲ့အခုချိန်ထိစုံစမ်းစစ်ဆေးရသလောက်ရွေးကောက်ပွဲကိုထိခိုက်စေမဲ့အချက်အလက်တစ်စုံတစ်ရာပေါက်ကြားခဲ့တဲ့အထောက်အထားတော့မတွေ့ရဘူးလို့ဝန်ကြီးချုပ် Morrison ကပြောကြားခဲ့ပါတယ်။ Parliament Computer ကိုရက်တိုက်ခိုက်ခံရတာကို Australia နိုင်ငံရဲ့ဒီ Cyber ထောက်လှမ်းရေးဌာနကဒီလအစောပိုင်းမှာသိရှိခဲ့ပြီးတဲ့နောက်လွှတ်တော်တွေကိုသူတို့ရဲ့ password တွေကိုအများဆုံးပြောင်းဖို့ပြောကြားခဲ့တာပါ။ Australia မှာ Parliament ရွေးကောက်ပွဲမေလမှာကျင်းပဖို့ရှိနေချိန်မှာပဲအခုလိုမျိုး cyber တိုက်ခိုက်မှုခံရတာဖြစ်ပါတယ်။တရုတ်အစိုးရရဲ့တိုက်ခိုက်မှုဖြစ်တယ်လို့သတင်းတချို့ကဖော်ပြခဲ့တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ပယ်ချခဲ့ပါတယ်။အခြေအပြစ်မရှိဆွဆွဲသတင်းထုတ်တာဖြစ်ပြီးတော့တရုတ်အစိုးရကိုထိခိုက်အောင်လုပ်နေတာတွေရပ်တန့်ကရပ်ပါလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။